ရမပင်ခရိုင်ဆလင်းကြီးမြို့နယ်ကကျင်းနီစီမံကိန်းကအစ်စ်နတ်တွေကြောင့်ဒေသခံတွေရဲ့ကန့်ကွက်မှုတွေအကြောင်းကိုတော့မအေးအေးမှကပြောပြပေးမှာပါရှင်
။ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံရစေဖြစ်တဲ့သခိုင်းတိုင်းရမပင်ခရိုင်တွေကလက်ပရောင်းတောင်ကျင်းနီစီမံကိန်းကကျင်းနီထုတ်လုပ်မှုတွေကိုတားဆီးခဲ့ပေမဲ့ကုမ္ပဏီတွေကစီမံကိန်းကိုနေရာ3ခုလောက်မှာကျင်းနီထုတ်လုပ်မှုတွေကိုတိုးချဲ့ပြီးလုပ်ဆောင်နေတာကြောင့်ဒေသခံတွေအနေနဲ့အစ်စ်အနတ်တွေကိုရှူရှိုက်နေရတယ်ဆိုပြီးဒီတော့ရွာဆမ်းမြောက်ပြီးကျောင်းတက်ကဆီရတော့ဦးအားလောကကမိတ်ပါတယ
်ဒီကကလူလူမှာတော့တော်များများခုကတော့ရစင်းနံနေရှူရှိုင်းရတာမျိုးတွေဒီတဲတော့ဆိုရင်ဒီတပ်ပြင်းရဲ့တောင်ဘက်တွေရှိတာဆိုတော့ခံစားရတယ်ပေါ့နော်ဒီအစ်စင်းနံနေရှူရှိုင်းရတဲ့မျက်စိတွေဆက်တာမျိုးတော့ဒါတော်များများဖြစ်လာပြီသူတို့ကလည်းအခုဆိုရင်နှစ်နေရာသုံးနေရာတိဒါရှင်းထုတ်တဲ့နေရာကဖြစ်လာပြီပေါ့ဗျာဒေခွင်တောင်နှမ်းမှာတခုတက်တော့ပေါ့နော်အဲ့ဒီနေရာလည်းတခုပေါ့နော်အဲ့ဒီအဲ့ဒီအချိန်မှမှလည်းတခုဆုံးတော့ဒီကြီးဆုံးတဲ့နေရာတွေနှစ်ခု၃ခုရှိဖြစ်ပြီးတော့နေ
ဒေသခံတောင်သူတူကလည်းသူတို့နေ့စဉ်ကြုံနေကြရတဲ့အဆင်အနက်နေနဲ့ပတ်သက်လို့အခုလိုပြောပြပါဗျာ
။ဟုတ်တယ်အဆင်နဲ့တော့နားနေတယ်အခုအဆက်တည်းကသူတို့နေလူပါလို့ဖျားနေတော့ကြတော့အဲ့ဒီနေနဲ့၄ယောက်ဆိုတော့ကြတော့လေးအနံ့ဆိုးတွေကတော့ဆက်နေတယ်။သူတို့ဖျားတဲ့အချိန်မှာဒီရွာသားတွေတွားတဲ့ခါကျတော့ဒီရွာကခုရွာနဲ့ဒီရွာပေါ်သူတို့စီမံကိန်းကြမှာကြတော့ရွာက၃ရေချိုးရေအဲ့ဒီတွန်းရှိတယ်လေရွာမြဖွဲ့မှာအဲ့ဒီတွန်းကိုရေချိုးတွားတဲ့ခါကျတော့ဒီသူတို့ဖျားတဲ့အချိန်နဲ့တွေ့တဲ့ခါကျတော့အဲ့မျိုးစီတွေဝင်တော့ဆက်တော့ဆက်ကြာရှည်လို့တွေ့မယ်ဆိုရင်တော့လေကကျမရေရှိတယ်ဖိခိုက်နိုင်တော့တယ်
ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့တုန်းကတော့ကျင်းမီပြားတွေတည်ဆောင်လာတဲ့ကားကိုဒေသခံတွေကပိတ်ဆို့တားဆီးပြီးစီးနံရော်ကြေးပေးဖို့အပအဝင်စီမံကိန်းဖျက်သိမ်းပေးရေးကိုဆန္ဒပြတောင်းဆိုခဲ့တာကြောင့်တင်းမာမှုတွေဖြစ်ပွားခဲ့ပါတယ်။ဒီကိစ္စကိုစနင်းကြီးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ကဒေသခံတွေကိုစားကုမ္ပဏီနဲ့ဆွေးနွေးပေးပါမယ်လို့ပြောဆိုခဲ့တာကြောင့်တားဆီးမှုတွေကိုဖယ်ရှားပေးခဲ့တာပါ။အခုအခါမှာတော့ဒေသခံလွတ်တော်ကိုယ်စားလှယ်တွေကိုပြည်သူ့လွတ်တော်မှာဆွေးနွေးဖို့တင်ပြခဲ့ပေမဲ့ဘာမှထူးခြားလာမှုတွေမရှိသေးဘူးဆိုပြီးဆရာတော်ဦးအားလောကကမိန့်ပါတယ်
ဒီလိုဘက်ကဘာတွေပြောလာတယ်လဲဆိုတော့ဒီလွတ်တော်မှတ်တော်များများအားလဲဆိုတော့စာတင်မှာစာတင်မှာဆိုတာတွေလိုပဲသူတို့ကအဓိကထားပြီးတော့စာပဲတင်ခိုင်းနေတယ်နော်စာတင်နေဒီမှတ်တင်ကိုလည်းတောင်းပြီးပြည့်စုံပြီးပြောတော်ကြားနေလို့ပဲဘာမှထူးခြားလာမျိုးတော့မဖြစ်သေးဘူးမဖြစ်ဘူးပေါ့နော
်ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနက်ဖြစ်ခဲ့တာတွေနဲ့လူသေးဆုံးတာတွေအထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ဃာအပားတရားခန့်ဟာလည်းမီးလောင်တံရရရရှိခဲ့တာပါ။ဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ဒီစီမံကိန်းကိုအရင်တုန်းကတော့မြန်မာဝန်ပေါင်းကုမ္ပဏီနဲ့မြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်အစ်စ်ပြန်လဲချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝန်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့ဆုံးဖြတ်ထားပါတယ်ရှင်